Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်း2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
။ကျွန်တော်ကတော့ဂျော်ဆန်သာပါ။အမေရိကန်ပြည်ထောင်စုမှာလူမျိုးကြီးစိုးရေးဝါဒီနဲ့သူတို့ကိုဆန့်ကျင်သူတွေကိုဒဏ်ထူထားပစ်တင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်တယောက်အပြင်းထန်ဝေဖန်ခံရတဲ့သတင်းဒုံးကြီးဆန်တပ်မှုကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုဒေါ်နယ်ထရမ့်ကချီးကျူးလိုက်တဲ့သတင်းနဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမောင်းထုတ်မှမဟုတ်ပဲစီးဆင်းနေခြင်းသာဖြစ်တယ်လို့အိန္ဒိယအစိုးရပြောကြားလိုက်တဲ့သတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့တင်ဆက်သွားမှာဖြစ်ပါရခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်တွေကိုအင်ဒိုနီးရှားမှာခိုလုံခွင့်ပေးထားတယ်လို့အင်ဒိုနီးရှားသမ္မတကပြောကြားပါတယ်
။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
လွတ်တော်တွင်မှာပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူဒီ Virginia ပြည်နယ် Charlotte Bay မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ရဲ့ပြောကြားချက်အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းကြားရဖို့ရှိသလိုရခိုင်ပြည်နယ်အရေးမှာဒီဘူးတီတောင်မောင်းတော်ရသေးတောင်ဘက်အကြမ်းဖက်ကိစ္စတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်မှာဘာတွေဆွေးနွေးပါသလဲ။တခါ29ချိန်မြောက်စီးဂိမ်းမှာမြန်မာဘောလုံးအသင်းအလားအလာဘယ်လိုရှိသလဲဆိုတာဒီကိုတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပေါ်ခဲ့တဲ့ Virginia ပြည်နယ် Charlotte Vales မြို့ကအမျိုးသမီးတူသေဆုံးခဲ့ရတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်ဆန္ဒပြသူတွေကိုပါပြစ်တင်ရမယ်လို့ပြောကြခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ဟာဝေဖန်မှုတွေနဲ့ဇက်တိုက်ရင်ဆင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခုနှစ်ဦးနှုတ်ထက်သွားပြီးတဲ့နောက်ထိပ်တန်းကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့ဒီစီးပွားရေးကော်မတီနှစ်ခုကိုသမ္မတကဗိုလ်ထုနဲ့မှဖျက်သိမ်းလိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးမနေတော့ပဲကော်မတီနှစ်ခုကိုဖျက်ပစ်လိုက်ပြီလို့သမ္မတကဆိုပါတယ်။ဒီမတိုင်ခင်တရက်ကတော့နှုတ်ထွက်တဲ့လူရဲ့နေရာမှာလွယ်လွယ်ကူကူအစားထိုးလို့ရတယ်လို့သူကပြောခဲ့တာပါနှုတ်ထွက်သူအကြီးကတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသတ်မှုဟာလုံအောင်ဆက်ဆုပ်ရုံရှာပွဲကောင်းပြီးဒီကိစ္စမှာသမ္မတဟာပြတ်ပြတ်သားသားယက်တည်ရမယ်လို့ဆိုပါတယ်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချပြီးသူတို့ပြည်သူတွေအကြမ်းမှဒါတွေအတွက်နေရာမရှိဘူးလို့ဆိုပါတယ်အလားတူစွာပဲနိုင်ငံတော်ရှိနေချုပ် Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားလိုက်ပါတယ
် American ပိုင် Guam ကျွန်းရဲ့ကမ်းခြေတွေကိုဒုံးလက်နဲ့ပြစ်လွတ်မဲ့အစီအစဉ်ရွှေ့ဆိုင်းမှုနဲ့ပတ်သက်လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာတိတ်ကိုညံညံအမျော်မြင်ရှိပြီးစင်ကြေတုံးတက်ထားတဲ့ဆုံးဖြတ်ချက်ချလိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်တကယ်လို့သာဒုံးလက်နဲ့ပြစ်လွတ်ခဲ့မယ်ဆိုရင်အခြေအနေဟာဆိုးရွားနိုင်ပြီးလက်ခံနိုင်စရာမရှိဖြစ်လိမ့်မယ်လို့ထရမ့်က Twitter ကွန်ရက်မှာပုဒ်တပုနေ့ကရေးသားလိုက်ပါရယ်မြောက်ကိုရီးယားကောင်ဆောင်ကိုအင်ကာနေ့ကအစိုးရသတင်းမီဒီယာမှာကိုးကားဖော်ပြရမှာတော့အမေရိကန်ဘက်ကတိတ်ကိုအန်ဒီအကြီးကြီးလက်လွတ်စပယ်နိုင်တဲ့အရေးယူဆောင်ရွက်မှုတွေဆက်လုပ်မလားဆိုတာကိုစောင့်ကြည့်မှာဖြစ်တဲ့အတွက်သူ့အနေနဲ့တောင်ပိုင်းကီလိုမီတာ3400အကွာမှာရှိတဲ့ဂွမ်ကျွန်းအနီးဂျပန်ပင်လယ်ပြင်ကိုဖြတ်ပြီးဒုံးလက်နဲ့လေးစင်းပြင်လွတ်မဲ့အစီအစဉ်ကိုလောလောဆယ်မှာဆိုင်းငံ့ထားတဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင
်အမေရိကန်ပြည်ထောင်စုဗီနီယာပြည်နယ် Charlotte Vales မြို့လူမျိုးကြီးစိုးရေးဝါဒီတွေစုဝေးနေတာကိုဆန္ဒပြတဲ့လူအုပ်ထဲကာတီးဝင်တိုက်ခံရလို့သေဆုံးသွားတဲ့အမျိုးသမီးအတွက်အထိမ်းအမှတ်ဗိုလ်ပြုပွဲကိုဗိုလ်ထုနေရာကျင်းပခဲ့ပါတယ်ကွယ်လွန်သွားသူအသက်32နှစ်အရွယ်ဟက်ဇာဟီယာဟာ Charlotte Field ဒေသခံဖြစ်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုဆန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့သူဖြစ်ပါတယ်။သူသေဆုံးသွားရမှုဟာသူပြောကြားလိုတဲ့သတင်းစကားကိုပုံမခန့်ခိုင်မာမာပြသသွားတာဖြစ်တယ်လို့စူမီခင်ကဝတ်ပြုပွဲမှာပြောကြားပါတယ်။သူတို့ဟာဂျမတ်သမီးကိုဆက်ပြီးနှုတ်ပိတ်ဖို့ကြိုးစားကြတယ်။ဒါပေမဲ့ဘာဖြစ်လာသလဲ။အခုဂျမတ်သမီးကိုပူပြီးအလေးထားလာကြတယ်လို့သူကပြောကြားသွားပါတယ်။သမတ်သူသမီးကိုဂုဏ်ပြုသောအဖြစ်စီးကြီးခံရေးအယူဆကိုဖြန့်ချိကြဖို့လည်းသူကတိုက်တွန်းပါတယ်။သူရဲ့ညီမဝန်ွယ်တူကတော့မင်းသွားပြီမဲ့ငါတို့ရင်ထဲမှာအမြဲရှိနေပါမှလို့ပြောကြပြီးမျက်ရည်မဆက်နိုင်ဖြစ်ခဲ့ပါတယ်။ စနေနေ့တုန်းကလူဖြူကြီးစိုးရေးဝါဒီနဲ့ဆန့်ကျင်သူတွေပဋိပက္ခဖြစ်ပြီးအစောပိုင်းမှာရဲကမထိန်နိုင်ခဲ့ပဲနောက်ပိုင်းမှမှလူစုခွဲသွားခဲ့ပါတယ်။ဗီဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးခေါင်းတင်ကင်းကလည်းဗီဂျီးနီးယားပြည်နယ်မှာလူဖြူကြီးစိုးရေးဝါဒနဲ့စိတ်ဝမ်းကွဲပြားမှုတွေရောက်သမိုင်းဒဏ်ရာဒဏ်ချက်တွေအများကြီးရှိခဲ့ပြီးဒီခုခါမှာအခြေအနေတိုးတက်လာပြီးဖြစ်တဲ့အတွက်နောက်ပြန်မလှည့်နိုင်ကြောင်းပြောကြားသွားပါတယ်။
ဗင်နီဇွဲလာရဲ့နိုင်ငံရေးပဋိပက္ခကိုနိုင်ငံရေးအရာဖြေရှာဖို့ဆေးဆက်ညှိနှိုင်းမှုတွေပြန်လည်စတင်ဖို့အတွက်သက်ဆိုင်ရာအစိုးရနဲ့အတိုက်ခံအုပ်စုကိုကုလသမဂ္ဂအတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဘုနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံတကာနဲ့ဒေတာရင်းခေါင်းဆောင်တွေကဗင်နီဇွဲလာအစိုးရနဲ့အတိုက်ခံတို့ကိုနိုင်ငံရေးဆေးဆက်ညှိနှိုင်းမှုတွေရှေ့တိုးဆောင်ရွက်ဖို့ကြိုးပမ်းနေမှုတွေကိုလည်းအတူရေးမှုချုပ်ကအပြည့်အဝထောက်ခံလိုက်ပါတယ်။ဂျောင်းဝင်ဆေးဆက်ပေးတဲ့ပုံကိုယ်တွေနဲ့လည်းသူနီနီကက်ကက်ဆက်သွယ်လျက်ရှိတယ်လို့အတွေ့အမှုချုပ်ကပြောပါရယ်ဧပြီလကစလို့ဗင်နီဇွဲလားမှာနိုင်ငံရေးအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့အတွက်လူအနည်းဆုံး120တေဆုံးခဲ့ပါတယ်ရှင
် View American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ Washington DC VOA ကသတင်းတွေကိုဆက်လိုက်ကြည့်ညာနေပါတယ်။တောင်းနှံ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့မဲ့ကိစ္စအပေါ်ကုလသမဂ္ဂအကြီးအကဲကစိုးရင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်တရက်အကြာမှာမြန်မာနိုင်ငံမှာနှစ်ကိုခံရလို့ထွက်ပြေးလာသူတွေကိုမောင်းထုတ်မှမဟုတ်ဘဲစစ်စစ်နေကြတာဖြစ်တယ်လို့အိန္ဒိယအရာရှိသူကပြောကြားလိုက်ပါတယ်။ UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ 15,000 တောင်မပြည့်ပေမဲ့အိန္ဒိယနိုင်ငံအနှံ့ရောက်နေရတဲ့ရိုဟင်ဂျာမွတ်စလင်ဥယျာဉ်ကတော့ 4,000 လောက်ရှိနေပါတယ်။ပြီးခဲ့တဲ့ပတ်တုန်းကတရားမဝင်ပြောင်းရွှေ့လာသူတွေကိုစစ်စစ်ပြီးပြန်လည်မောင်းထုတ်ဖို့ပြည်내အရာရှိတွေကိုမှာကြားထားတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကီရန်ရီဂျူဂျူကပါလီမန်မှာပြောကြားခဲ့ပါတယ်။ဒီလိုပြောင်းရွှေ့ဝင်ရောက်လာသူတွေဟာအကြမ်းဖက်သမားတွေအတွက်လူသူစုဆောင်းနိုင်တဲ့နေရာဖြစ်နိုင်ခြင်းရှိပြီးအိန္ဒိယပြည်သူတွေရဲ့ရာပိုင်ခွင့်ကိုထိပါယုံသာမကလူညုံရေးဆိုင်ရာအရေးကြီးတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လည်းသူကပြောကြားခဲ့တာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာအော်တိုဘာလအတွင်းအမေရိကန်သမရအိမ်ဖြူတော်ကိုလာရောက်လည်ပတ်မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးနဲ့လူညုံရေးကိစ္စအပြင်ထိုင်းအမေရိကန်နှစ်နိုင်ငံဆက်ဆံရေးနှွေးထွေးမှုပြတ်တဲ့သဘောလည်းဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ထိုင်းနိုင်ငံကိုတွားရောက်ခဲ့တာဟာထိုင်းနိုင်ငံမှာ2014ခုနှစ်စစ်အာဏာသိမ်းချိန်ကစလို့အစ်မြင့်ဆုံးအမေရိကန်အရာရှိကြီးတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီး Tillerson ရဲ့ထိုင်းခီးစဉ်နဲ့ဝင်ကြီးချုပ်ပရာယုတ်ကိုသမ္မတဒေါ်နယ်ထရန့်ဖိတ်ကြားလိုက်တာဟာစစ်အာဏာသိမ်းမှုအပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်တည်ဆောက်မှုနောက်ဆုံးလုပ်ရက်လည်းဖြစ်ပါရဲ့ရှင်
။အခုယူကရိန်းနိုင်ငံမှာရှိနေတဲ့ယခင်ဆိုဗီယက်ခေတ် Yuzmash လက်နက်စက်ရုံဟာမြောက်ကိုရီးယားအတွက်ဒုံးကျည်နည်းပညာပံ့ပိုးခဲ့တဲ့အရင်အမြစ်ဖြစ်နိုင်တဲ့ဆိုတဲ့ဆိုဆွဲချက်ကိုယူကရိန်းအရာရှိရင်းသုံးသပ်သူတွေကမဆိုင်မတွညင်းဆန်လိုက်ပြီးဒါဟာရုရှားအပေါ်မှာစံပြားရှိအောင်ပြန်လည်လမ်းကြောင်းပေးလိုက်တာဖြစ်ပါတယ်။ဆုတ်ထွေးပြီးဒုရဲကြီးမာတဲ့ဒီပစ္စည်းတွေကိုလွယ်လွယ်ကူကူတင်ပို့လို့ရမှာမဟုတ်ဘူးလို့ KF မြို့တော်စစ်ရေးသူတွေဒီအဖွဲ့အကြီးအကဲကဗီဒီယိုကိုပြောပါတယ်။ဖြစ်နိုင်တာကရုရှားကတစားစီဖြုတ်ထားတဲ့ဒုံးကျည်ကိုပဲမြောက်ကိုရီးယားရရှိသွားတာဖြစ်မယ်လို့လည်းဆိုပါတယ်။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကသုတေသနအစီရင်ခံစာရေးသသူမိုက်ကယ်အယ်မန်ကတော့မြောက်ကိုရီးယားဟာယူကရိန်းသို့မဟုတ်ရုရှားစီကအကူအညီရရှိခဲ့တာဖြစ်နိုင်တယ်လို့ဆိုထားတာပါ။ယူကရိန်းဘက်ကတော့သူတို့နိုင်ငံဟာ1991မှာဆိုဗီယက်လက်အောက်ကလွတ်လပ်ရေးရပြီးချိန်ကစလို့စစ်သုံးပက်ထင်တဒုံးကျည်ကိုမထုတ်လုပ်တော့ဘူးလို့ဆိုထားပါတယ်ခင်ဗျာ
။နှစ်ပေါင်းတန်းတရာရှိတဲ့ပဇင်းရုပ်ချင်းကို BBC ဝါရင့်အတန်လွှင့်အမှုတန်းအပြင်သဘာဝပတ်ဝန်းကျင်လေ့လာသူ David Attenborough ကိုအမှုထားပြီးသိပ္ပံပညာရှင်တွေကအမည်မှတ်ခေါ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းဩဂုတ်လ16ရက်နေ့ကကြေညာခဲ့ပါတယ်။Mesostickster David Attenborough လို့အမည်ပေးထားတဲ့ဒီရှေးဟောင်းပဇင်းရုပ်ကျွင်းကိုပဇင်းရုပ်ကျွင်းရဲ့တက်တန်းဟာနှစ်ပေါင်းတန်းတရာရှိနေတာပါဒီရုပ်ကျွင်းကိုမြန်မာနိုင်ငံကချင်ပြည်နယ်ကထွက်တဲ့ပရင်းထဲမှာသိပ္ပံပညာရှင်တွေကဒီနှစ်စံပိုင်းကတွေ့ရှိခဲ့တာဖြစ်ပါတယ်အဲ့ဒီပိုးကောင်ရဲ့ဦးခေါင်းဟာထူးခြားစံပြပြီးတစ်ပင်တွေပေါ်မှာတွားသွားတဲ့သဘောတက်ရောက်စေတဲ့ပိန်ရှည်ရှည်ခြေထောက်တွေရှိတာကိုလည်းတွေ့ရတယ်လို့ဆိုပါရယ်အဲ့ဒီထူးဆန်းတဲ့ပိုးကောင်ပဇင်းမှာတခြားဘယ်ပိုးကောင်တွေမှမတူတာကြောင့်သိပ္ပံဆိုင်ရာမျိုးရင်းတစ်ခုဖြစ် တီချာသတ်မှတ်ဖို့လိုလိမ့်မယ်လို့အဲ့ဒီတုန်းကသိပ္ပံပညာရှင်တွေကပြောခဲ့တာပါ။ဒိုင်နိုဆောခေတ်ကတည်ရှိခဲ့တဲ့ဒီပိုးကောင်ဟာအရန်သေးလွန်ပြီးအတောင်ပံတွေလည်းမပါဘူးလို့ဆိုပါရယ်။အဲ့ဒီပိုးကောင်မျိုးနှစ်ကောင်သာတွေ့ရှိခဲ့ရပြီးသူတို့ဟာမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းထဲမှာပုံစံမပြတ်တည်ရှိနေတာလို့ဆိုပါရယ်ရှင
်။ကျွန်တော်ဗီဒီယိုမနေ့ကင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့မန်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့မြန်မာသတင်းတွေမတိုင်ခင်မှာနိုင်ငံကသတင်းလွှာတပုတ်အမေရိကန်နဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်။ Virginia ပြည်နယ် Charlotte Bay မှာဖြစ်ပြီးခဲ့တဲ့စနေနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာနှစ်ဖက်စလုံးကအပြစ်ရှိတယ်လို့သမ္မတ Donald Trump ကဒီဖြစ်ပွားခဲ့တဲ့နေ့ကပြောခဲ့တာကိုနောက်ပိုင်းမှာလည်းထပ်ပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကြောင့် American သမ္မတဟောင်းနှစ်ဦးအပါအဝင်လွှတ်တော်အမတ်တွေကုလသမဂ္ဂနဲ့နိုင်ငံကခေါင်းဆောင်တွေရဲ့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အကြောင်းဆုံးကတော့ဒေါ်လလတန်းကစူးစီးတင်ပြထားတာပါ
။ Virginia ပြည်နယ် Charlottesville မှာပြီးခဲ့တဲ့သတင်းပတ်ကုန်ကလူပြူကြီးစိုးရေးဝါဒီတွေနဲ့ဆန့်ကျင်သူတွေကြားအကြမ်းဖက်မှုဖြစ်ပွားပြီးစကသမ္မတ Trump ကနေတစ်ဖက်စလုံးမှာဆိုးတဲ့လူတွေရှိတယ်လို့ပြောခဲ့တဲ့အတွက်ကြောင့်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်။ Clinton နေ့မှာတော့သမ္မတ Trump ကနာဇီလက်သက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေကိုပစ်တင်ရှုံချခဲ့ပေမဲ့လို့လေလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့လူတွေကိုတော့သူကထဲမပြောခဲ့ပါဘူး။ဒါပေမဲ့အင်္ဂါနေ့မှာတော့သူကဒီအကြမ်းဖက်မှုတွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုပြီးဆန္ဒပြမှုဖြစ်စကသူပြောခဲ့တာကိုထပ်ပြီးပြောခဲ့တာဖြစ်ပါတယ
်။ I think there's blame on both sides. You look at both sides.
နှစ်ဖက်လုံးမှာအပြစ်ရှိကြတယ်လို့ကျွန်တော်ထင်ပါတယ်။နှစ်ဖက်စလုံးကိုကြည့်ရင်အပြစ်တွေကိုမြင်လာရမှာပါ။ကျွန်တော်အနေနဲ့အဲ့ဒါကိုလုံးဝတန်ရမရှိပါဘူး
။အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာတော့သမရနဲ့သတင်းတောက်တွေကြားထိတ်တန့်ရင်ဆိုင်တွေ့ကြရပါတယ်။ Trump အနေနဲ့လူပြူကြီးစိုးရေးဝါဒီတွေဖြစ်တဲ့နာဇီလက်သက်တွေ KKK ခေါ် Ku Klux Klan အစရှိတဲ့စကလုံးတွေကိုအကြမ်းဖက်မှုဖြစ်ပွားပြီးနှစ်ရက်ကြာမှသာဘာလို့ထည့်ပြောပစ်တာလဲလို့သတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအုပ်စုတွေရဲ့ဖွဲ့ဝင်တွေဟာ Confederate ဗိုလ်ချုပ် Robert E. Lee ရဲ့ရုပ်ထုဖယ်ရှားရေးကြိုးပမ်းမှုကိုကန့်ကွက်ဆန္ဒပြဖို့ Charlottesville မှာပြီးခဲ့တဲ့သတင်းပတ်ကရောက်လာကြတဲ့သူတွေထဲမှာပါဝင်တာဖြစ်ပါတယ်။နာဇီဝါဒကိုနှစ်သက်တယ်လို့ယူဆရတဲ့လူငယ်တဦးကဆန္ဒပြတဲ့သူတွေကြားမှာကားကိုအတင်းဖြတ်မောင်းခဲ့တဲ့အတွက်အမျိုးသမီးတဦးသေဆုံးခဲ့ပြီးလူ20လောက်လည်းဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကအင်္ဂါနေ့ကနှစ်ဖက်စလုံးကိုအပြစ်တင်လိုက်ပါတယ်
။ You had a group on one side that was bad and you had a group on the other side that was also very violent.
တစ်ဖက်မှာရှိနေတဲ့အုပ်စုကဆိုးသလိုကျန်တဲ့တစ်ဖက်မှာရှိနေတဲ့အုပ်စုကလည်းကျန်တဲ့အုပ်စုဖြစ်ပါတယ်ဒီချက်ကိုဘယ်သူကမှအမှန်မပြောချင်ကြတော့ကျွန်တော်ကဒီချက်ကိုအခုထုတ်ပြောတာဖြစ်ပါတယ်ခွင့်ပြုချက်ကြုံမြူပဲတစ်ဖက်အုပ်စုကအတင်းဝင်လာပြီးသူတို့ကတိတ်ကိုကြမ်းတမ်းခဲ့တာ
ပါသမ္မတ Trump ရဲ့ခုလိုကောက်ချက်ချပြောကြားမှုတွေနဲ့ပတ်သက်လို့ Republican သမ္မတ House ဦးလိုဖြစ်ကြတဲ့ George H.W. Bush နဲ့တားဖြစ်သူ George W. Bush တို့ကပူတွဲကြညာချက်ထုတ်ပြန်ခဲ့ရမှာအမေရိကန်ပြည်ထောင်စုအနေနဲ့လူမျိုးရေးခွဲခြားမှုဘာသာရေးခွဲခြားမှုနဲ့အမုန်းတရားပုံစံအားလုံးတို့ကိုအမြဲပဲလက်မခံပယ်ချရမှာဖြစ်တယ်လို့ပြောခဲ့ပါတယ် Republican အမတ် John McCain ကလည်းလူမျိုးရေးခွဲခြားသူတွေနဲ့အမုန်းတရားနဲ့တည်ထောင်စုဘက်ကိုဆန့်ကျင်တဲ့အမေရိကန်နိုင်ငံသားတွေကြားဘယ်လိုမှကြည့်ဖို့တိခါပိုင်းရတူညီတယ်လို့နှိုင်းယှဉ်လို့မရနိုင်တဲ့အကြောင်းသူ့ရဲ့ Twitter ကဆင့်ရေးသားခဲ့ပါတယ်လက်သမ္မတတွင်မှုချုပ်အန်တိုနီယိုဂိုတရက်စ်ကတော့လူမျိုးရေးနဲ့ဘာသာရေးခွဲခြားမှုတွေကိုနေရာတိုင်းချိန်တိုင်းမှာပြစ်တင်ရှုံချကြရမယ်လို့ဗိုလ်ထုတွေကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် Racism, xenophobia, antisemitism or Islamophobia are
လူမျိုးရေးခွဲခြားမှုနိုင်ငံသားတွေကိုမုန်းတိမှုဂျူးဘာသာနဲ့အစ္စလာမ်ဘာသာတွေကိုမုန်းတိမှုတွေဟာကျွန်တော်တို့လူအဖွဲ့အစည်းကိုအစိတ်သင်းစေတာဖြစ်ပါတယ်ဒီဥစားရီကိုနေရာတိုင်းအချိန်တိုင်းမှာဆန့်ကျင်ကန့်ကွက်ကြဖို့ကျွန်တော်အားလုံးမှာတောင်းပန်ရှိပါတယ်
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဖက်စစ်ဝါဒီတွေနဲ့အဲ့ဒီဝါဒကိုဆန့်ကျင်တဲ့သူတွေကြားဘယ်လို့မှတူညီမှုကိုမတွေ့ရတဲ့အကြောင်းပြောပြီးလက်ရဇွန်းရောက်သူတွေရဲ့အမြင်တွေကိုရှုံချဖို့က ရာထူးတာဝန်ယူထားသူတိုင်းတွေအရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလမတ်ကကလည်းရှာလက်စ်ဗယ်စန်တာပြမှုနဲ့ပတ်သက်လို့လူပြူကြီးစိုးရေးဝါဒီတွေကိုပြစ်တင်ရှုံချလိုက်ပြီးလူမျိုးရေးခွဲခြားမှုလက်ရဇွန်းရောက်တဲ့အကြမ်းဖက်မှုတွေကိုကဘာကြီးရဲ့ဗနီယာမာပဲဖြစ်ဖြစ်ပြပြသားသားတုံ့ပြန်အရေးယူရမှာဖြစ်တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။ရှာလက်စ်ဗယ်စန်တာပြအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ပြောဆိုချက်ဟာပြောညံ့လို့တဲ့အတွက်ကြောင့်လေသမ္မတရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းအကြံပေးကောင်စီကစီးပွားရေးလုပ်ငန်းရှင် CEO တွေဟာတဖွဲ့ဖွဲ့နှုတ်ထွက်ခဲ့ကြတဲ့အတွက်ကြောင့်လေသမ္မတအနေနဲ့ကောင်စီကိုပုတ်ထုနေကဖျက်သိမ်းလိုက်ကြောင်း Twitter ကတစ်ဆင့်ကြေညာရတဲ့အခြေစိုက်ခဲ့ပါတယ်ရှင်
။ဒေါ်လာလန်တန်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေကိုဇက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်1800ကျော်ကိုအင်ဒိုနီးရှားနိုင်ငံမှာခိုလွန်ခွင့်ပေးထားကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကမနေ့ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားလွှတ်တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတချို့မှာ9နှစ်ကြာရောက်ရှိနေကြတဲ့ရခိုင်ပြည်နယ်ကလာတဲ့မွတ်စလင်ဒုက္ခသည်တွေကတော့ခွဲခြားဆက်ဆံခံရမှုတွေရင်ဆိုင်နေရပြီးသူတို့အနာဂတ်ပျောက်ဆုံးနေတယ်လို့ပြောပါတယ်။မိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပါပါ။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်သမ္မတဝီဒိုဒိုကအင်ဒိုနီးရှားလွှတ်တော်မှမိကွန်းပြောကြားရမှာရခိုင်ပြည်နယ်ပဋိပက္ခမှာအင်ဒိုနီးရှားအစိုးရကပါဝင်ကူညီဆောင်ရွက်ပေးနေတာရင်းနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားပါတယ်
။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
ဒီကအပြင်ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ဆည်းရမှာဖွံ့ဖြိုးတိုးတက်ရေးအပါအဝင်လူခွင့်ရေးတွေကိုလေးစားဖို့နဲ့လူမှုတိုင်းဝန်အားလုံးကိုကာကွယ်ပေးရေးစားတဲ့စီစဉ်နေနဲ့ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်။ပြည်ပကတွေကြောင့်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေပြောင်းဒုက္ခသည်အရေအတွက်1806ဦးကိုအင်ဒိုနီးရှားနိုင်ငံမှာခိုလုံခွင့်ပေးထားပါတယ်။နောက်ပြီးတော့ထောက်ပံ့ကူညီမှုတွေနဲ့စာတင်ကျောင်းတွေဆောက်လုပ်ဖို့ပံ့ပိုးပေးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအပါအဝင်ဆူမာထရာ၊မေဒန်နဲ့အာချေးစတဲ့နေရာတွေမှာရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေကြတာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာလူမှုအတိုင်းအဝိုင်းနှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေဟာရွှေပြောင်းဒုက္ခသည်တွေဖြစ်လှေတွေနဲ့ဘင်္ဂလားပင်လယ်အော်ကနေတဆင့်အက်ဒမန်ပင်လယ်ကိုဖျက်ပြီးထိုင်းနိုင်ငံအဲဒီကတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေဘက်ရောက်ရှိခဲ့ကြတာဖြစ်ပါတယ်ဆူလာဝေစီကျွန်းကို2013ခုနှစ်ကတည်းကရောက်ရှိပြီးကုလသမဂ္ဂ UNHCR ရဲ့ဒုက္ခသည်လက်မှတ်ရရှိထားတဲ့ကိုအောင်နိုင်ဝင်းကတော့သူတို့ဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရဘက်ကကူညီထောက်ပံ့ပေးတာမျိုးမရှိခဲ့ဘူးလို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအစိုးရရဲ့ပူးပေါင်းပါဝင်မှုပြီးတော့ထောက်ပံ့မှုသနားညာမှုစသဖြင့်ပေါ့နော်အဲ့လိုမျိုးနိုင်ငံရေးပါတဲ့စိတ်ဓာတ်တွေတော့ပါပါဘူး။ဒီကနေပြီးတော့1952ခုနှစ်ကုလသမဂ္ဂရဲ့ပြည်ရင်းစာချုပ်မှာအဲ့ဒါမှရေးထိုးခြင်းမရှိတဲ့အတွက်သူဘယ်နိုင်ငံသားမှသူ့ရဲ့နိုင်ငံမှာနိုင်ငံသားဖြစ်နေသမတ်ဖက်လည်းမရှိဘူးလို့ဒီသမတ်မှလည်းမဟုတ်ဘူးဆိုတာကကျွန်တော်ကန့်ကန့်ပြီးတော့ကန့်ဆိုတာဒီဖြစ်ချင်းစက်တာကတော့ချုပ်ခန်းကနေထွက်လာတဲ့အဲ့ဒီနေရာကိုစကြည့်လို့ပေါ်ပြပါရှိတဲ့လက်မှတ်တွေထိုးပေးရအဲ့လိုဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ကျွန်တော်နေဘူးနေနေရတယ်ပြီးတော့ UN ကလက်အောက်မှာပဲနေနေရတယ် UN လုံးကပေါ်မှာပဲမူတည်ပြီးတော့လှုပ်ရှားဒီဘောပ
ါဆူလာဝေစီကျွန်းမှာရခိုင်ပြည်နယ်ကရောက်လာတဲ့ဒုက္ခသည်မွတ်စလင်ရိုဟင်ဂျာအရေအတွက်235ယောက်ရှိပြီးသူတို့တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်သတင်းဌာနတွေကိုအခြေအနေတွေတင်ပြရင်အင်ဒိုနီးရှားအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတယ်လို့ကိုအောင်နိုင်ဝင်းကပြောပါတယ
်ဟိုသတင်းယူတဲ့သတင်းဌာနနေပြီးတော့ကျွန်တော်သတင်းတွေပါပေးတယ်ဆိုရင်ကျွန်တော်တို့ဘယ်လိုလုပ်လို့ဆိုရင်လာဝါခါကိုလွတ်ပြီးတော့ရဲကိုလွတ်ပြီးတော့အချုပ်သားမှာထက်ထားတယ်ကျွန်တော်တို့ဒီမှာရောဟင်ဂျာမှာရှိတဲ့ဒီကလေးတွေကနေပြီးတော့အယောက်40ကျော်ပညာရေးဆုံးရှုံးတယ်ဒါတခုဒီမှာလူငယ်တွေရဲ့အနာဂတ်ဆုံးရှုံးမှုတွေအများကြီ
းအင်ဒိုနီးရှားအစိုးရကတော့ရခိုင်ပြည်နယ်ပဋိပက္ခဟာဒေတာရင်းအရေးဖြစ်လာနေတယ်လို့မြန်မာအစိုးရကတတိပေးပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလကဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာအင်ဒိုနီးရှားသမ္မတဝီဒိုဒိုဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တည်တံ့တွေ့ဆုံပြီးနှစ်နိုင်ငံရေးအပြင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စကိုပါဆွေးနွေးခဲ့တာပါဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံတွင်းမှာရှိနေတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာတော့အင်ဒိုနီးရှားအစိုးရကလစ်လျူပြုထားတယ်လို့မြင်ကြောင်းကိုအောင်နိုင်ဝင်းကပြောပါတယ
်နိုင်ငံရေးပေါ်လို့ဒီရပြောရတဲ့နေရာမှာပဲပြောတာသူရဲ့တကယ်သူပြောသင့်ပြောထားတဲ့အနာတုံးလို့ဩဇာအနာတုံးလို့ရတဲ့နေရာမှာသူ့ရဲ့နိုင်ငံမှာကျွန်တော်တို့အတွက် ဒီမှာသူပြောဆိုတာလုပ်ပြီးတာအဲ့လိုမျိုးစာတကလက်ခံလို့ရတဲ့အဲ့လိုအနေချာလုံးဝလုံးဝကျွန်တော်တို့မှာမရှိဘူးတွေ့လည်းမတွေ့ပါဘူး
အင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်အရေးအတွက်အများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးအီရန်၊ Iraq ၊ Syria ၊ Somalia ၊ Myanmar ၊ Sri Lanka ၊ Pakistan ကလာတဲ့ဒုက္ခသည်တွေလည်းခိုလုံနေကြပါရဲ့ရှင်
။မင်းညနေမေးမြန်းတင်ပြခဲ့တာပါ။ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်နဲ့ရသေတောင်မြို့နယ်တွေမှာအကျန်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုဖော်ထုတ်ပြီးအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့အမျိုးသားလွှတ်တော်မှာတို့တော့အမတ်တွေကမနေ့ကတောင်းဆိုလိုက်ကြပါတယ်ဒီဒေသလုံးုံရေးအတွက်မကြသေးခင်ကပဲတက်မတော်ကအင်အားတိုးမြှင့်ခြားထားပေမဲ့ရခိုင်ဒေသကိုထိထိရရောက်အကာအကွယ်ပေးနိုင်မဲ့အစီအစဉ်တွေချမှတ်ဖို့ကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်မေခါကတင်ပြပါမယ
်ရခိုင်လွတ်တော်အမတ်ကရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေရက်စွန့်ခွာပြေးနေရတဲ့တိုင်းရင်းသားတွေနေရက်ပြန်လာပြီးအခြေတကျရပ်တည်နိုင်ရေးအတွက်ကယူတဆိုင်လှုပ်ဆောင်ပေးဖို့အမျိုးသားလွှတ်တော်မှအဆိုတင်ခဲ့တာပါဒီအဆိုနဲ့ပတ်သက်ပြီးဘူးတီတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကြမ်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုအမြန်ဆုံးဖော်ထုတ်ပြီးအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်နိုင်ငံတော်ဝန်ထမ်းဆောင်နေသူတွေကိုတပ်ဖြတ်ခဲ့တဲ့အော်တိုဘာဖြစ်စဉ်ဟာနိုင်ငံတော်လုံခြုံရေးကိုထိပါစေတာမို့အကြမ်းဖက်ဖြစ်စဉ်အဖြစ်သတ်မှတ်ပြီးအဲ့ဒီဖြစ်စဉ်နဲ့ဆက်ဆက်ပတ်သက်နေသူတွေကိုအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့လွှတ်တော်ကိုတင်ပြလာသူကတော့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးကြီးစိုးရွှေပါ
တို့ဖြစ်ပါ၏မောင်တော်ဒေသမှာယခုတိုက်ခိုက်နေတဲ့အဖွဲ့ကြီးဒင်ဂဒီအကြမ်းဖက်သမားများဒင်ဂဒီအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ကြီးကဒင်ဂဒီအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးပါရန်လေးစားစွာတင်ပြပါတယ်အစိုးရနဲ့လွှတ်တော်မှာအကြမ်းဖက်ဟုသတ်မှတ်ပေးခြင်းဖြင့်နိုင်ငံတကာအဖွဲ့ကြီးများနှင့်ပြည်ရင်းပြည်ပအဖွဲ့ကြီးများမှလူခွင့်ရေးဗန်းပြပြီးထောက်ပံ့ကူညီနေသည့်မီဒီယာများဝါဒမျက်စိဝင်ခြင်းများရပ်တန့်သွားမှဖြစ်ပြီးအကြမ်းဖက်ဥပဒေအရကူညီနိုင်မှာဖြစ်ပါတယ်။ထောက်ပံ့ကူညီမှုများအချို့ UN များနှင့် NGO များပါဝင်နေခြင်းနိုင်ငံတကာအကြမ်းဖက်အဖွဲ့ကြီးများနှင့်ဆက်ဆက်နေခြင်းတို့ကြောင့်အကြမ်းဖက်အဖွဲ့စစ်တတ်မှတ်လိုက်ပါကနိုင်ငံတကာမှအကြမ်းဖက်တပ်ဖြတ်ရေးဖြင့်ကူညီလာနိုင်မှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကရခိုင်လွတ်တော်အမှတ်ဦးမြင့်နိုင်ကတော့တက်မတော်ဘက်ကလုံခြုံရေးအင်အားတိုးယူထားတာတင်မဟုတ်ပဲထိရောက်တဲ့အစီအစဉ်တွေနဲ့ရခိုင်ဒေသကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်
။မောင်တော်မြို့နယ်ထဲကျွေးရပေါင်း280ရှိပါတယ်။အစိုးရစာတင်ကျောင်းက184ကျောင်းပဲရှိပါတယ်။ RB စာတင်ကျောင်းက1620ကျောင်းတိရှိနေပါတယ်။ဒီ RBN စာတင်ကျောင်းတွေကိုအသက်3နှစ်ကနေမူလတန်းအလယ်တန်းအထက်တန်းတက္ကသိုလ်အထိကျွန်တော်တို့ရှိနေပါတယ်။ဒီ RB စာတင်ကျောင်းတွေမှာနိုင်ငံတော်အလှမ်းမရှိပါ။နိုင်ငံတော်သချင်းကမဆိုပါနိုင်ငံတော်အလှမ်းကိုအလေးမပြုပါ DRR စာသင်ကျောင်းတွေမှာဘာတွေကိုသင်ကြားနေတယ်ဘာတွေကိုပို့ချနေတယ်ဆိုတာကိုအစိုးရအနေနဲ့သိရှိရင်လိုအပ်နေပါပြီကျွန်တော်တို့နိုင်ငံမှာရှိတဲ့တရားသားတွေတောင်တရားနာဘာသာစကားသင်ကြားရေးအတွက်အခုထိအပြည့်အဝမရရှိသေးပါကျွန်တော်တို့ရခိုင်ပြည်နယ်တွေဒီတော့များပြားလာတဲ့ RB စာသင်ကျောင်းတွေကိုဘယ်လိုဆောက်ခဲ့တယ်ဘယ်သူတွေထောက်ပံ့နေတယ်ဘေကနေရပြီးရပ်တည်နေတယ်ဆိုတာတွေကိုအစိုးရအနေနဲ့အထူးအရေးတူဆောင်ရွက်တဲ့အရာတစ်ခုအနေနဲ့ထောက်ပြဆွေးနွေးလိုက်ရပါတယ်
ဒီဆိုနဲ့ပတ်သက်လို့လာမဲ့တောက်ကြနေမှသာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်။တက်မတော်ဘက်ကပြီးခဲ့တဲ့သတင်းပတ်ကနေစပြီးဒီမြို့နယ်တွေရှိရာမေယူတောင်တန်းတစ်လျှောက်မှာတက်အင်အားကိုတိုးမြင့်ချထားလျက်ရှိပါတယ်။တက်မတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်မဲ့အနေထားကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလည်းနှစ်နိုင်ငံနယ်ကြားဒေသမှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးတင်ဆိုးကလည်းဘင်္ဂလားဒေ့ရှ်ဘက်မှာနေကြောင်းဆောင်တက်အင်အားတွေတိုးချက်ချထားတာတွေ့တယ်လို့သူကပြောပါတယ
်ကျွန်တော်သူတလောက်ဆိုရင်အဲ့ဒီနေဘက်တစ်ချောင်းမှာကြီးရရင်ဘောဒကာစစ်ပြတော့ငယ်ငယ်ပါပါကိုထိုးထားတာတော့ရှိတယ်အားလာပဲရှိတယ်ဒီနေဘက်တစ်ချောင်းရီဖူဂျီကန်တွေပါလေရှိတဲ့နေရာမှာတော့အေးစစ်စစ်ပါ
ရခိုင်ပြည်နယ်အတွင်းအခြေအနေဟာခုချိန်ထိတည်ငြိမ်မှုမရှိသေးသလိုအကြမ်းဖက်မှုတွေလည်းဆက်ပြီးရှိနေပါသေးတယ်။အကြမ်းဖက်တပ်ဖြတ်ခံရမှုတွေမကြာခဏတွေ့နေရပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာကနေဒီနှစ်ဇူလိုင်လအတွင်းတိုက်ဆုံခဲ့တဲ့အပြစ်မဲ့ပြည်သူပေါင်းအယောက်40နီးပါးရှိနေသလိုပျောက်ဆုံးသူကလည်းအယောက်30ရှိနေပါတယ်ရှင်
။ VOA သတင်းနောက်မမေခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။VOA အမေရိကန်တန်ကကြာသာပရိနိမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့အများစိတ်ဝင်စားနေကြတဲ့ဘောလုံးသတင်းကိုပြောပြမှာပါ။29ချိန်မြောက်အရှေ့တောင်အာရှစီးဂိမ်းအားကစားပြိုင်ပွဲတွေမှာမြန်မာဘောလုံးအသင်းကဆင်မီဖိုင်နယ်ကိုတက်ရောက်နိုင်မှာတေချာသလောက်ရှိနေတယ်လို့ အားကစားသမားဟောင်းတွေနဲ့ဘောလုံးပွဲစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်တွေကပြောကြားလိုက်ကြပါတယ်။အုပ်စုပွဲစဉ်တွေမှာမြန်မာအသင်းကစင်ကာပူနဲ့လာအိုအသင်းတွေကိုအနိုင်ရလိုက်ပြီးနောက်အခုလိုသုံးသပ်ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်။မလေးရှားနိုင်ငံမှာဩဂုတ်လ14ရက်နဲ့16ရက်နေ့တွေမှာကျင်းပခဲ့တဲ့အုပ်စုအေပွဲစဉ်တွေမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကို2ဂိုးဂိုးမရှိနဲ့အနိုင်ရခဲ့တယ်လို့မနေ့ကကျင်းပတဲ့မြန်မာလာအိုပွဲမှာလည်းမြန်မာကလာအိုအသင်းကို3ဂိုးတကူနဲ့အနိုင်ရလိုက်တာပါ။အနိုင်ကိုအတော်များများကိုမြန်မာတိုက်စစ်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းဟာဘရူနိုင်းအသင်းနဲ့ဩဂုတ်လ18ရက်နေ့ကစားမှာဖြစ်ပြီးအိမ်ရှင်မလေးရှားအသင်းနဲ့ဩဂုတ်21ရက်နေ့မှာကစားမှာပါ။အုပ်စုပွဲမှာမြန်မာအသင်းကဆင်မီဖိုင်နယ်ကိုတက်လိမ့်မယ်လို့သုံးသပ်သူကတော့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့မြန်မာလေရွေးစင်ဟောင်းဂိုသမဥယင်ထွေဖြစ်ပါတယ်
။အချိန်နဲ့ကြည့်ရရင်လက်ရှိမှာမြန်မာက6မှတ်2ပွဲနိုင်6မှတ်ဒုတိယလိုက်နေတဲ့မလေးရှားအသင်းနဲ့ဆိုင်ရင်ဂိုးကလည်းတွင်းဂိုးကလည်းများရတဲ့အတွက်သူအခြေဆုံးမှာဖြစ်နေတယ်။ကျွန်တော်ကြည့်တဲ့အခြေအနေကတော့ဆီမီဖိုင်နယ်အချိုဘလူးဝတ်တက်မဲ့အခြေအနေကိုရှိတယ်။နောက်ကစားမှဘရူနိုင်းဘရူနိုင်းနဲ့ပြီးတော့မှမလေးရှားနဲ့ကစားမှအေရှန်နဲ့နောက်ဆုံးမှကစားမယ်ဆိုတော့ဒီဘရူနိုင်းကိုဂိုးပြတ်နဲ့နိုင်ရင်ဥစားဆီမီဖိုင်နယ်တက်သွားပြီပေါ့နော်
။ပြီးခဲ့တဲ့ပွဲတွေကိုကြည့်ရင်အုပ်စုအေမှာမြန်မာအသင်းကအုပ်စုဘိုဖြစ်လာနိုင်တယ်လို့သုံးသပ်သူကအိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့မှာနေထိုင်ပြီးဘောလုံးပွဲတွေစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ်။
မြန်မာအသင်းကစင်ကာပူပွဲမှာတာမန်ပဲလာအိုနဲ့ပွဲကြတော့တော်တော်ဆိုးရဗျခြေဆက်မကောင်းဘူးဗျဟိုဒါပေမဲ့သူတို့ရဲ့တင်းဝကအခွင့်စီးထားတာကြာလာပြီဆိုတော့သူတို့ရဲ့နားလည်မှုနဲ့ထိန်းစော်သွားလို့ဒီလိုအနိုင်ရတာဗျဒါပေမဲ့မြန်မာပွဲတွေကတပွဲတပွဲပိုကောင်းလာတဲ့အစဉ်လာရှိတယ်ဗျအော်ဘရူနိုင်းတို့အနိုင်ပါဗျမလေးရှားတို့လည်းဒိုင်တို့ဘာတို့ညစ်နီးတာမရှိခဲ့လေမြန်မာဟန်ဆော့ပါစစ်အနိုင်ဗျကျိတ်တွေပဲမြန်မာစင်ပီဖိုင်နဲ့တက်မယ်အုပ်စုဖို့ဖြစ်ဖို့များပါတယ်
မြန်မာအသင်းပါတဲ့အုပ်စုအေမှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့ပါဝင်ကြပြီးတစ်ဖက်အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ဆီမီဖိုင်နယ်မှာထိုင်းအသင်းနဲ့တွေ့ဖို့များတယ်လို့ကိုမင်းမင်းကမြင်ပါတယ
်အဓိကထိုင်းနဲ့တွေ့ဖို့များမယ်ထင်တယ်အင်ဒိုနီးရှားကဟိုထိုင်းကိုတည်ကစားထားတယ်အဲ့တော့ထိုင်းကဗီယက်နမ်ကိုနိုင်ငံမှအုပ်စုဘူဖြစ်မှာလေဗီယက်နမ်ကအခုဆိုအုပ်စုဘူဘက်မှာပထမဖြစ်နေတယ်ထိုင်းနဲ့တွေ့ရင်တော့မကြည်ပွဲတွေပေါ့နော်တကူတီတပွဲမှမနိုင်ဘူးလေဦးလေဒါပေမဲ့16နှစ်အောက်မှာတော့ထိုင်းကိုအဲ့လိုကျွန်တော်တို့မြန်မာပြည်မှာအရှင်ပွဲကဒီလူတွေကြီးပဲအများစုပါဝင်တဲ့အုပ်စုကတော့နိုင်ခဲ့ဘူးလေတူရီစီလိုနဲ့ဆိုတော့ဒီပွဲမှာဆိုတော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ဘူတော့မလေးရှားကလည်းကိုယ်မြန်မာပြည်အရှင်ပုံစံမျိုးဖြစ်နေတဲ့အတွက်တော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်ဗျထိုင်းတော့မြန်မာတင်းဘလူးပွဲတက်လိုက်ပါမယ်
မြန်မာအသင်းအနေနဲ့နောက်တန်းကိုလွန်အောင်ထိန်းနိုင်ဖို့နဲ့အသင်းလိုက်စီးလုံးစွာကစားဖို့လိုလိမ့်မယ်လို့လယ်ရွေးစင်ဟောင်းဥယျင်ထွေးကပြောပါတယ်
။ထိုင်းအသင်းကဆိုရင်သူတို့စနစ်တကျပြိုထောင်လာတဲ့ဘောလုံးသမားတွေအများကြီးဗီယက်နမ်နဲ့ဒီတိုင်းပဲသူလီဂျင်ဒီဟိုစနစ်တကျပြိုထောင်လာတဲ့ဘောလုံးသမားဆိုတော့ကျွန်တော်တို့ကဟိုခန်းစစ်ပဲကစားတာတိုက်စစ်ပဲကစားတာကစားအားကားကြတော့လေဗီယက်နမ်တို့ယူရီးယားတို့ကကျွန်တော်တို့ပမာဖြစ်နေပူပြီးနေအလေးသာနေတယ်။ဒါကြောင့်မို့ဒီရောက်တဲ့ဖို့ပေါက်ကစားပေးမယ်လေကျွန်တော်တို့တင်းဘွားကစားပြီးတော့ကစားရင်တော့အောင်မြင်မှုအများဆုံးရမယ်လို့ကျွန်တော်မြင်နေဗျကျွန်တော်အရေးကြီးတာတော့နောက်တန်းခံစစ်ပါဗျခံစစ်ကတခါကျကျွန်ကျွန်ရပါတယ်အဲ့ဒါကြောင့်နောက်ခံနောက်တန်းကိုတော့နည်းနည်းလေးအရေးကြီးပါတယ်ရှေ့တမှာအောင်သူတို့ရှိတယ်အောင်သူကလည်းတခါတလေတခါထိုးပေါက်လိုက်ရင်သူ့ရဲ့တိုက်စစ်အားလည်းကြောက်ခမန်းလေးပါပဲဗျ
2015ခုနှစ်ကစင်ကာပူမှာကျင်းပခဲ့တဲ့28ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာဘောလုံးအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးအဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ဆုတာရခဲ့ပါတယ်။အရှိတောင်အာရှပြိုင်ပွဲတွေမှာမြန်မာအသင်းကနောက်ဆုံးအကြိမ်ရွှေတစိမ့်ရခဲ့တာကတော့1983ခုနှစ်တုန်းကဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကန္တာကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဦးကျော်စံသားရဲ့ဟိုဘရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေရမယ်အမိုက်တွေလည်းဝင်လာပဲပိတ်ထားလိုက်ပြီဆိုရင်
မြမယင်ကျေးမှုအလားအလာနဲ့ပတ်သက်လို့စာရေးဆရာချစ်ဦးညိုနဲ့ဆွေးနွေးထားတာကိုနောက်ပိုင်းကြားရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြမပြည်ဆိုင်ရာအဒီတာအာဘောနဲ့သတင်းဆောင်ပါတွေကိုဥကျော်ဇန်တာနဲ့ဒေါ်လာတန်တို့ကစူးစီးတင်ဆက်ထားတာပ
ါမြမနိုင်ငံအခြေခံအဆောက်အဦအတွက်ယင်းနှိမ့်နှံ့မှုလိုအပ်ချက်နဲ့ဆိုင်းဆိုတဲ့ကောင်းစဉ်နဲ့CN Power ရည်သားထားတဲ့ဆောင်မကို Nikki Asian Regime မှာဖတ်ရပါတယ်အခြေခံအဆောက်အဦတည်ဆောက်ရေးအတွက်2040ပြည့်မှာစီလာရမယ်ယင်းနှိမ့်နှံ့မှုပမာဏဟာမြန်မာနိုင်ငံမှာအခုခါမှာတဝက်လောက်ပဲပြည့်မီနိုင်သေးတဲ့အတွက် 54 သန်းသောလူဦးရေကိုစီးရဲနွမ်ပါမှုကကဲတင်နိုင်မဲ့မျှော်လင့်ချက်မှင့်မိန်နေပါတယ်နိုင်ငံပေါင်း50ကိုလေ့လာသုံးသပ်ပြီးထုတ်ပြန်ထားတဲ့ Global Infrastructure Outlook အဖွဲ့ရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံအခြေအနေဟာအဆိုးဆုံးဖြစ်နေပါတယ်မြန်မာနိုင်ငံရဲ့လူအချက်ဟာဒေါ်လာ3,130ကျော်ရှိနေပြီးအတော့ကိုကြီးမားနေတယ်လို့ဖော်ပြထားပါတယ်။ဒါဟာမြန်မာပြည်သူတွေလျှက်စစ်မီမရှိပဲလမ်းပန်းဆက်သွယ်မှုမရှိပဲနေကြရမယ့်သဘောဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရအတွက်လည်းကြီးမားတဲ့စံကုန်မှုဖြစ်နေပါတယ်။မြန်မာနိုင်ငံအတွက်အခြေခံအဆောက်အဦလိုအပ်ချက်အလားအလာမှေးမိန်နေခြင်းဟာနိုင်ငံတကာအတွက်စိတ်ပျက်စရာဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းမှာဒီမိုကရေစီနှိကြကြရွေးကောက်တင်မြှောက်တဲ့အစိုးရ NLD အစိုးရတက်လာခဲ့ပေမဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့မျော်လင့်သလားဝင်ရောက်မလာခဲ့ပါဘူးဒီလိုဖြစ်ရတာတစိတ္တာအဖြစ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေမရေမရာဖြစ်နေပြီးခြားခြားပျက်စီးမှုနဲ့ပဋိပက္ခတွေဖြစ်နေတဲ့အတွက်လည်းဖြစ်တယ်လို့ဆိုပါတယ် Global Infrastructure Hub ဖွယ်ရဲ့အမှုဆောင်အရာစီချုပ်ဖြစ်တဲ့ Chris Hitchcock ကတော့မြန်မာနိုင်ငံဟာရေရှည်စီးရဲမွေးတည်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ပြည်ပပုဂ္ဂလိကရင်းနှီးမြှုပ်နှံမှုကိုအပူတပြင်းလိုအပ်နေတယ်လို့ထောက်ပြပါတယ်ဒီလိုရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်လည်းနိုင်ငံတွင်းမှာအ திக အဖြစ်အဂရီမှုကင်းစင်ရေးပွင့်လင်းမြင်သာမှုစီလာရေးနဲ့တသမတ်ထဲလုတ်ကင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းသူကဆိုပါတယ်။အခုလက်ရှိအခြေအနေဟာလွန်စွာစစ်ပျက်စရာကောက်နေပြီးမြန်မာအစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုကိစ္စကိုကင်တွယ်မဖြေရှင်းနိုင်ဘူးအလေးအနက်မထားနိုင်ဘူးဆိုရင်အကြက်တွင်းနိုင်ပွဲရှိတယ်ဆိုတဲ့ကြောင့်ရေးသားထားပါခင်ဗျာ
။ဆက်လက်ပြီး Washington DC ရှိကာကွယ်နှင့်စီးရေးကိစ္စရပ်တွေနဲ့ပတ်သက်လို့သတင်းတောက်တူဖြစ်တဲ့ Alex Lazaga လွတ်လပ်တဲ့သတင်းမီဒီယာနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ဒွိဟဖြစ်နေမှုဆိုတဲ့ကောင်းကြီးနဲ့ writer သတင်းမှာသူ့အမြင်ကိုရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာနဲ့ဆက်ဆံရေးညံ့နေတယ်။ဒါကြောင့်လည်းပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့သူ့ရဲ့ကြိုးပမ်းအထောက်အမှုတွေကိုအဟန့်တားဖြစ်စေနိုင်မလားလို့ရေးသားထားပါတယ်။ဒါပေမဲ့ခုလိုအာဏာရှင်ဆန်းဆန်းဆက်ဆံတာဟာသတိထားတဲ့အနေအထားများဖြစ်လေမလားပြည်သူအခွင့်အရေးတွေသိဖွင့်ပေးလိုက်ရင်စစ်အစိုးရဟောင်းအာဏာပြန်ရပြီးလွတ်လပ်မှုနဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားမှာစိုးရိမ်လို့လားလို့လည်းဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်မဖြစ်မီက1988ခုဒီမိုကရေစီစံတပြတ်မှုတွေတွင်ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကြောင့်အနောက်နိုင်ငံဒီမိုကရေစီထောက်ခံသူတွေကြားမှာသူမဟာသူရဲ့ကောင်းဖြစ်ခဲ့တာပါ1989ခုနှစ်ကနေ2010ကြာနေအင်ကျေကျုပ်အကြိမ်ကြိမ်ကြခံခဲ့ရပြီး1990ခုနှစ်မှာနိုဘယ်ညဏ်ရေးဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ခုလက်ရှိမှာတော့ဒီပုံရိပ်ခါမှေးမိန်လာနေပြီးလူအခွင့်အရေးရှိသူတွေနဲ့သတင်းတောက်တွေကမီဒီယာပေါ်သူမရဲ့ဆက်ဆံမှုကိုအားအသင့်ခဲ့ကြပြီးလွတ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့ရရှိထားတဲ့တိုးတက်မှုတွေဆုပ်ယုံမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကမကြတိမိကပဲအစိုးရလုပ်ရတွေနဲ့ပတ်သက်လို့နိုင်ငံပိုင်သတင်းဌာနတွေကထုတ်တဲ့သတင်းတွေကိုအားကိုးပြီးသတိပုဂ္ဂလသတင်းဌာနတွေကိုခွက်ခွာခွာထားဖို့နိုင်ငံကိုပြောခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲ writer သတင်းမှာဖော်ပြထားပါတယ်။ပြည်တွင်းမှာဆက်သွယ်ဥပဒေ66ဂါကြီးကိုအခြေခံပြီးဥပဒေစအတည်ဖြစ်ခဲ့တဲ့နောက်ပိုင်းအမှုပေါင်းအနည်းဆုံး80ရှိခဲ့ရာက 2016ခုနှစ်အောင်ဆန်းစုကြည်အစိုးရတက်လာပြီးနောက်ပိုင်းမှာမှုပေါင်း900တုံးမှုရှိခဲ့တယ်လို့ပင်မမကိုကိုကားပြီးလဲဆောင်ပါရှင်ကထောက်ပြထားပါတယ်။ဒါပြင်သတိမီဒီယာအကျိုးတော်ဆောင်တွေကဒေါက်အောင်ဆန်းစုကြည်ဟာသတင်းစာရှင်းလင်းပွဲတွေကတွေ့လို့ပြည်တွင်းသတင်းမီဒီယာတွေနဲ့စကားပြောဆိုမှုတိတ်မရှိပေမဲ့လည်းတခါလေတော့နိုင်ငံတကာသတင်းဌာနတွေနဲ့တီးကြားပြောဆိုတာတွေရှိခဲ့တဲ့အကြောင်းဆောင်ပါမ
တယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမရော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမရော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လေးညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုလုပ်ပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီမြင်တင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါလေစာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ in s m o k e smoke ကဒီနေရာမှာမိကိုအသွင်းဆိုတော့ guide ထုံရဲ့လုံးောက်ဒီပေကတော့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတကြံရိတ်တံမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စိတ်သိပံသုတေသနပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှအလဟတာဖြစ်ရတယ်အလုံးဆုံရှုံသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ပို့ချတဲ့ idiom အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါဒီတစ်ပတ်မှာတော့လက်ရှိ globalization နဲ့ internet online media တွေတွင်တယ်လာတဲ့အခက်မှာအစင်းလာမြမယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲခေတ်လိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြည့်မြင်သင့်သလားထိန်းချောင်းဖြောင့်မတ်ပေးနိုင်သလားဆိုတာတွေကိုစာရေးဆရာချစ်ဦးညိုနဲ့အတူဦးကျော်ဇန်သာတို့ VOA Washington DC ရုံးမှာဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်နေပါပြီ
စာချစ်ဦးညိုကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်လေးတိုင်းတားရတာလွယ်ပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသိတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမျိုးကနေတ
ော့
ဆိုတော့ပထမဆုံးမေးရင်ကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုတာရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွှေ့မှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသိုင်းရင်ညီကျမကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့ကျွန်တော်ရင်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ်
ဟုတ်ကဲ့
ဥမာအိန္ဒိယဆိုရင်ဒါဆရာပါရူတွေကကျွန်တော်ပါတာ อินเดียဆိုရင်ဆပရတီဆပရတာကာချာဆပရတီဆပရတာအဲဂျပန်ဆိုရင်ဘယ်လိုကာချာကိုတမျိုးခေါ်တယ်ဆပရတီဆိုတမျိုးခေါ်တယ်ကျွန်တော်တို့ကတော့ရင်းချင်းမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာကာချာဆပရတီရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်းချင်းမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကအာပကြီးပခုပါ냐ပတ်စံမျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ရင်းချင်းမှုဆိုတာဟာဟိုကျွန်တော်တို့ကဟိုကာချာကိုပဲသိတယ်ဆပရတီကိုသိမသိဘူးအဲ့တော့ရင်းချင်းမှုဆိုတာကကျွန်တော်ကတော့ကာချာဆပရတီတစ်ခုစလုံးပြောချင်တ
ာဟုတ်ကဲ့အကောင်ပါတယ်ဒေါက်တာသန်းထွန်းကတော့ကာချာကို delete လို့ပြန်ပြီးတော
့
supervision ကိုရင်းချင်းမှုလို့
ပြန်ပြန်ဟုတ်ကဲ့အ
ကောင်ပါတယ်နှစ်ခုလုံးကိုပြောလို့ရပါတယ်ဟု
တ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်းချင်းမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေအဲ့ဒါကနည်းနည်းပြန်ကားနေတယ်ကျွန်တော်တိတ်လက်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဒီဟိုဟိုနေပေါ့ဟိုရှေးဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်နေလို့ကိုတည်းခစ်တဲ့ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူးသူတို့ရှေ့မတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့အဲ့တော့ဆေးဟောင်းကိုထင်းသိမ်းနေတဲ့လူတွေကတော့တပိုင်းပေါ့လေ
။
ခစ်သိသွားနေတဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
။ရပါတယ်။ရပါတယ်။ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေ။ဒါသဘာဝဓမ္မကိုဖြစ်နေပြီ။ဒီချိန်မှာဒီလိုဖြစ်ရမှာပဲ။အဲ့တော့ဒီအဲ့ဒီဒီ globalization ရရခက်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရစ်စစ်သလိုစစ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကြောဆောင်စားရဟိုဘရင်မောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည
်းဝင်လာ
ပဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့တော့မှောက်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အမြဲတမ်းထိတွေ့နေတဲ့ပုဂ္ဂိုလ်တွေအော်ဘလောက်အော်ဇာလွှမ်းမိုးမှုရှိနိုင်ပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ကဲ့အဲ့ဒီအသိဉာဏ်ပညာကအလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ education စနစ်မနေသမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကောင်ကျော်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်။အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရေးနိုင်ဘယ်လောက်ပြန့်လာမှာလဲဒီဘက်မှာ။နော်အဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီ။ကျောင်းမှာစာ
။အဲ့ education ဘက်ကလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုဂ္ဂိုလ်ကျွန်တော်အတူဆုံခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်ဖြတ်တတ်ခဲ့တယ်အခုထိလည်းစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအကိစ္စလည်းမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတလုံးနေတစင်ပါတွေကြီးတယ်ဒီအခုသိရတဲ့အခုလည်းမြန်မာပြည်မှာဥကြောဆောင်လာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလည်းမကြိုက်တဲ့လူတော်တော်များတယ
်
အခုလည်းဟိုဟာဆန်းလိုက်ဒီဟာဖြတ်လိုက်ဒီဟာလုလိုက်ဒါဖြတ်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်အချင်းချင်းခြားနာတွေပါလေအဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့တစ်ချိန်ထဲမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရှေ့ပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကင်တွေ့ပြီးတော့တငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့ဟာသူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးတွေမှာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ရင်းကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဖြစ်ဟိုတုန်းကဆိုဇက်တပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ဆရာအခုဆိုဇက်တပင်ဆိုတော်လေးမင်းမင်းသွားပြီးလို့ထင်ပါတယ
်
အဲ့ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲ့ဒါလွှမ်းမိုးမှုရှင်ကစာပေဆိုလို့စာကောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲတွေ့ရဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ ghiak ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူကြားကိုရောက်တာမြန်နေပြန့်နေနော်ပူပြီး effective ဖြစ်တယ်ပေါ့အကျိုးတက်ရောက်မှုပိုရှိတယ်ရုပ်ရှင်ယုံနေမှာရှိပါတယ်ကြည့်ကြပါတယ်နောက်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ဗီဒီယိုယုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်ရအောင်နော်တစ်ဖက်ကနေပြီးတော့ဟိုကျွန်တော်ခစ်ပေါ်ဒီဂီတပေါ့ခစ်ပေါ်ဒီဂီတမှာလက်မှတ်တွေတောင်းနဲ့သိမ့်နဲ့ချီပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ် မြန်မာဆိုင်ဂီတကတော်တော်လေးသနာစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုလည်းသူတို့ကိုင်ကန်ရှင်တွေလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းထင်တော့ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူ့ထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုဟိုသိပြီးတော့မလစ်အလိမ့်မထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပိုနည်းတော့ခုနအွန်လိုင်းနေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့နော်ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့အချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အထိတ်အချိန်ကလုံနေကြတာဟိုမှာကျတော့တကယ် awkward ဒီလိုမရှိတာတွေလုပ်တာတွေများနေတယ်ကျွန်တော်တန်းတန်းတော့ပြောတာပဲဟောပြောဝဲတွေမှာအဲ့တော့ဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အနည်းစုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ်ဟု
တ်ကဲ့ဟုတ်အဲ့တော့အနုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်တိုင်းတာလို့ရတယ်သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်ရတဲ့တွေ့ရမှာရှိတယ်အဲ့တော့စာပေအနုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုစာပေစ
ည်းရုံးတော့မရှိတော့ဘူးဟုတ်ကဲ့
ဆက်ဆံမရှိတော့ဟုတ်ကဲ့နော်ဆက်ဆံမရှိတော့ရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးစည်တဲ့ responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါတယ်ဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့လွတ်လပ်မှုတခြား
ဟုတ်ကဲ့
စိတ်ဆိုင်ဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်ဟုတ်ကဲ့
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအဲ့ဒါဒေသဆွဲစတယ်အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆရာရဲ့ရင်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့အ
ဲ့ဒါမှ creativity ရဲ့ထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလာဥမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတိုင်ရဟာဟိုစတိုင်ရကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတိုင်ရဆိုတာဘာလို့ဆိုလောင်းလို့ရတယ်ကမ္ဘာမှာလည်းဆက်တဲ့အစားပေးရအင်မတန်ထုံးရတယ်။ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုနေ့နဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလည်းလွတ်လပ်မှုမရှိဘူ
း။ဆိုတော့အခုလောလောဆယ်မှာအဲ့ဒီအနုပညာပုံစံပေါ့ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာ။ခုနကပြောတဲ့ဂီတလားရုပ်ရှင်လား
။အာဂီတ
။ဂီတ
။ပြောမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဦးကျော်ဆောင်လာကြီး။ရည်တဲ့ဂီတစာစုတွေလည်းရည်တဲ့လူတွေတော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ကြတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုလုံးကလို့ဟိုအပျော်နားထောင်တဲ့အပျော်တိမဟုတ်တော့ဘူးတကယ်လင်းတဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်တွေနဲ့မယ်လိုဒီတွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အယုတ်ရှင်ကတော့အချိန်နေရဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဟောဆိုညင်းညက်ခုညာတော့ရှိသေးတယ်လဲထွက်နေတယ်ဇတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ရှာရဲ
့ဟုတ
်ပဇတ်နဲ့စားရဲ့ taste လို့ပေါ့စားပါမြိုင်တစ်ခြားတစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ
့
ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတယ်ယုတ်ရှင်တို့ဘာလို့မှဆိုရင်တော့
အဲ
့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောနိုင်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစဖတ်အားနည်းတယ်စဖတ်ပါတော့ကျွန်တော်ကပြန်ပြန်မေးလေရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စဖတ်လို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းတာပဲဒီ taste ကသူတို့ကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပြေးဖို့ရည်ကြီးတယ်မှန်မှန်ကန်ပြေးဖို့ကပြေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keyboard တိကျတာဘယ်နဲ့ကဘာညာပြောလို့မရအောင်လို့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစင်ကိုကြိုက်တဲ့လူငယ်တွေအများကြီးရှိတယ်ရရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးတင်ပါကျွန်တော်ပထမပိုင်းဒီမှာနားလိုက်ပါ
ဟုတ်ကဲ့ပါဟု
တ်ကဲ့
ဘူးကျော်ဆန်သာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာခန္ဓာအလှည့်ရောက်လာပါပြီအခုဒီဘက်မှာတော့လူငယ်သတင်းသမားမထထက်ခန့်ရဲ့အမြင်တွေကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားတာ
ပါ။ဒါဒီဒီရန်ကုန်မြို့ပြင်ဒီတောင်တကုံဆိုရဲနေရာနေဝဲကိုလည်းအဲဒီဟိုတကုံတက္ကသိုလ်ကနေပဲရတယ်။ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်။ အခုလက်ရှိမှာတော့ထပ်တော့အဲ BBC Media Action ရလူငယ်ရေဒီယိုအစီအစဉ်မှာလုပ်တယ်။ဆိုတော့လူငယ်တွေနဲ့အများအားဖြန့်တွေ့နေရတယ်။ဆိုလိုတာဟိုလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဂျေးလက်ကလူငယ်တွေနဲ့အများအားဖြန့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေ။နောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများအားကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးဖြန့်တွေ့နေရတယ်။အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်။ဥပမာဆိုပါစို့ဂျေးလက်ကလူငယ်တွေဆိုရင်ဟိုတဲ့င်းချက်လိုက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုတင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်ဆိုတော့သူတို့ရန်ကုန်လာပြီးတင်တန်းနေပါလေတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းတွေရှိရတာနဲ့မှသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူထဲမှာသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒီတမှာရှိတဲ့ပြဿနာတွေကိုကိုကိုတိုင်ဆက်လက်တွေကိုသတင်းထံတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကပါဖြစ်လာလဲဆိုတော့သူတို့ရဲ့ရောင်မှာဘာတွေအခက်အခဲဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ဒီမှာသူကအင်ဖော်ရီဒီမြို့ပေါ်တက်ပြီးတော့မှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်အိမ်ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရကြီးကျွေးရတာလို့တခါတည်းတိုင်းမကျွေးပဲခါရတာလို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လက်အလုပ်ကိုပဲလက်အလုပ်ကိုင်းလုပ်ကိုပဲလုပ်ဖို့ပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကြောင့်လည်းအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့အတွက်သူကတစ်ခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလဲလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထပ်တော့ကနေမှသူတို့ကိုအဲ့လိုမျိုးအစီအစဉ်လုပ်ရတယ်ဗာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီထက်တော့ပြန်ပြီးမှအစီအစဉ်တွေပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီအရာဝတ္တိုင်းမှာနေတယ်ရူးရူးတမ်းတဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြံစည်တာတွေကိုသူ့ကိုယ်တိုင်တခြားလုပ်ပြီးတော့မှဒီရူးရူးအစီအစဉ်ကိုပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားတွေကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ကြောင့်သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုရဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုပ်ကန်အခွင့်အလမ်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကသင်ကုန်မျက်စိနဲ့မြင်နေရတယ်ဘာပို့ပြီးမှခံစားရလိမ့်လဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီထက်ပို့ပြီးမှလူငယ်တွေရဲ့အတန်ဒီထက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုပ်မယ်ဆိုပြီးမှစိတ်ထဲမှာငိုရေရရှိပြီဒါဒီတန်းနောက်ဆက်လုပ်ခဲ့ရဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေ။နောက်လူကြီးရက်ကွက်လူကြီးလာပြီးဆိုရင်တော့မှအချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့လိုနေရာကနေကြီးလာတယ်။နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်။ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစင်ပြေအောင်ထိရှောက်ပြီးထက်ရက်ဒီအလုပ်ကိုင်းနောက်ကြောင့်ကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးကြောင်းအားပေးသွားဖို့ပဲ။ဟဲ့ဆိုနေတာလေ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ကကြာသာပတိနေ့မနက်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ထုတ်လုပ်နေတဲ့စီမံကိန်းတွေအဆုံးသတ်ရေးရည်ရွယ်ပြီးမြောက်ကိုရီးယားပေါ်စီးပွားရေးအရာဖိအားပေးမဲ့ရေးယူတန်းခတ်မှုတွေထပ်တူဖို့ဆုံးဖြတ်လိုက်ပါတယ်။အခုကျမတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကပြင်ထန်ပါတယ်။မြောက်ကိုရီးယားကသူ့ရဲ့အပြုမူတွေပေါ်တာဝန်ယူလာအောင်တညီတညွတ်ထဲဆက်ပြီးတော့ဆောင်ရွက်သွားကြမှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်နစ်ကီဟာလေးကပြောပါတယ်။အခုလိုဆုံးဖြတ်ချက်ချဖို့မွေးပေးခဲ့ကြသူအားလုံးအထူးသဖြင့်မြောက်ကိုရီးယားနဲ့အတိမ်ဆောင်းမခံတဲ့ဆက်ဆံရေးရှိနေတဲ့ကြားကပဲပိတ်ဆို့တန်ခတ်ရေးကိုမဲပေးခဲ့တဲ့တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းတန်အမတ်ဟာလေးကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားအစိုးရအပေါ်စီးပွားရေးဆိုင်ရာပိတ်ဆို့တန်ခတ်ခဲ့သမျှတွေမှာအကြီးဆုံးဖြစ်ကြောင်း တန်မန့်ဟာလေးကပြောလိုက်ပြီးဒီဆုံးဖြတ်ချက်အရမြောက်ကိုရီးယားကပြပပို့ကုန်ရဲ့သုံးပုံတစ်ပုံကိုပိတ်ဆို့ထားနိုင်မှာဖြစ်ပြီးဒါဟာဆိုရင်မြောက်ကိုရီးယားအစိုးရရဲ့အမျက်အစွန်ကိုအမေရိကန်ဒေါ်လာ1ဘီလီယံဝန်းကျင်လောက်ဖြတ်တောက်နိုင်တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရဟာတရားမဝင်တဲ့နျူကလ িয়ার နဲ့ဒုံးလက်နက်တွေစီမံကိန်းအတွက်ဝင်ငွေရဖို့ပြည်သူပြည်သားတွေကိုမိုင်းတွေနေစက်ရုံလုံရုံတွေမှာအာဓမအလုပ်စေခိုင်းပါတယ်။အာနာရှင်အစိုးရဟာရေကြီးရေရှမ်းမှုကြောင့်ပျက်စီးဆုံးရှုံးမှုနဲ့ဒီနှစ်နှောင်းပိုင်းမှာဖြစ်လာနိုင်တဲ့မိုးခေါင်ရေရှားတန်တို့ကိုဖြေရှင်းနိုင်ဖို့နိုင်ငံတကာရဲ့အကူအညီတွေကိုဆက်လက်တောင်းခံနေတဲ့ကြားကပဲကိုယ့်ပြည်သူတွေအရေးထက်သူ့ရဲ့ရန်လိုရန်စမှုကိုသာပိုးပြီးအလေးထားတာကိုတွေ့နေရပါတယ်နောက်ဆုံးပြဋ္ဌာန်းတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာတိတာထင်ရှားတဲ့ရှေ့တိုးဆောင်ရွက်ချက်ဖြစ်နေပေမဲ့လည်းမြောက်ကိုရီးယားအာဏာရှင်အစိုးရရဲ့အန္တရာယ်ကြီးလာတဲ့ဥပဒေမဲ့နျူကလ িয়ার ထုတ်လုပ်မှုကတော့စီနေစေဖြစ်တဲ့အကြောင်းကိုလည်းတန်မတ်ဟာလီကသတိပေးထားပါဗျ။တန်မတ်ဟာလီကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုအဟောင်းတွေကိုရောအစ်စ်ကိုပါအပြည့်အဝလိုက်နာဆောင်ရွက်ကြဖို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ပြီးတည်ငြိမ်အေးချမ်းရေးဆိုတဲ့ကျမတို့ရဲ့ရည်မှန်ချက်ကဆက်ပြီးရှိနေတော့မှာပဲ။ကျမတို့လိုချင်တာကလုံခြုံရေးနဲ့မြောက်ကိုရီးယားအပါအဝင်နိုင်ငံအားလုံးရဲ့တာယာဝပြောရေးသာဖြစ်ပါတယ်လို့လည်းသူကပြောပါတယ်။အခုချိန်ထိကတော့ဒီဆုံးဖြတ်ချက်နဲ့အကြီးဆုံးဖိအားကိုအပြည့်အဝပေးမှသာလျှင်မြောက်ကိုရီးယားရဲ့ပြုမှုဆောင်ရွက်မှုတွေကိုပြောင်းလဲသွားစေနိုင်မှာပဲဖြစ်ပါတယ်ရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြပါပြီ
။ routine ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဝမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တော်တွင်မှနိုင်ငံတကာသတင်းအကြီးအကျယ်ကိုဦးကျော်စံတာကပြောပြမှာဖြစ်ပါတယ
်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ဗီဂျီးနီးယားပြည်နယ်ရှာလော့တ်ဗီလ်မြို့ကအမျိုးသမီးတူသေဆုံးခဲ့ရတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်တဲ့ဆန္ဒပြသူတွေကိုပါအပြစ်တင်ရမယ်လို့တညီတညွတ်ထဲပြောကြခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ဟာဝေဖန်မှုတွေနဲ့စတိုက်ချင်းဆိုင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခနူးနှုတ်ထွက်သွားခဲ့ပြီးတဲ့နောက်ထိုက်တန်ကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့စီးပွားရေးအကြံပေးကော်မတီနှစ်ခုကိုသမ္မတကဗုဒ္ဓဟူးနေ့မှာဖျက်သိမ်းလိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးမနေတော့ပဲကော်မတီနှစ်ခုကိုဖျက်သိမ်းလိုက်ပြီလို့သူကဆိုပါတယ်။ဒီမတိုင်ခင်တရက်တုန်းကတော့နှုတ်ထွက်တဲ့လူတွေရဲ့နေရာမှာလွယ်လွယ်ကူကူလူစားထုတ်လို့ရပါတယ်လို့သူပြောခဲ့တာပါ။နှုတ်ထွက်သူအကြီးအကဲတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသက်မှုဟာလုံးဝဆက်စုပ်ဖွဲ့ကောင်းပြီးဒီကိစ္စမှာသမ္မတဟာပြက်ပြက်သားသားယက်တည်ရမယ်လို့ဆိုပါတယ်။နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချလိုက်ပြီးသူတို့ရဲ့ပြည်သူတွေအကြမ်းမှာဒါတွေအတွက်နေရာမရှိဘူးလို့ဆိုပါတယ်။အလားတူစွာပဲနိုင်ငံတော်ရှင်းနေချုပ် Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။မြောက်ကိုအမေရိကန်ပိုင်းဂွန်ဂျွန်နီရေပြင်ကိုဒုံးလက်နဲ့နဲ့ပြစ်လွှတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာသိကိုညာမျောမြင်ကြီးမားပြီးဆင်ခြင်သုံးသက်တဲ့ဆုံးဖြတ်ချက်ကိုချမှတ်လိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းကြီးညွတ်ကိုဦးကျော်စန်းသာပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နာရီနဲ့9နာရီအထိလိုင်းတူမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.